ခန်းကြီး၄အငယ်၁မှ၅အာဗနာသည်ဟေဗျုံမြို့၌တေချောင်းကိုရှောလူဤသားသည်ကြားတော်အာရော့ဤဣတွေလလူအပေါင်းတို့သည်ပူပန်သောစိတ်ရှိကြ၏ရှောလူဤသား၌ဘာနာနှင့်ရေခန့်အမည်ရှိသောသူသည်ဟုသောတတ်မှုနှစ်ယောက်ရှိ၏သူတို့သည်ဗိယံမင်းအမျိုးဘေရောတိအနွယ်ရေမုန်ဤသားဖြစ်ကြ၏ဘေရုတ်မြို့သည်ဗိယံမင်းခရင်အဝင်ဖြစ်တော်လဲဘေရောတိလူတို့သည်ကိတ်ကြမျိုးတို့ပြေး၍ယနေ့တိုင်အောင်တဲခိုလျက်နေကြသည်။ရှောလူဤသားယောနသန်၌ခြေစွန့်သောသားတယောက်ရှိ၏။သူသည်အသက်9နှစ်ရှိသောအခါယေစရီလမြို့မှရှောလူနှင့်ယောနသန်တို့၏တည်င်းကိုကြားလျင်အထင်းသည်သူ့ကိုချီ၍ပြေးစဉ်တွင်အလင်းမြန်ပြေးသောကြောင့်သူငယ်သည်ကြာ၍ခြေစွန့်၏။ထိုသူငယ်၏အမိကားမေဖိဘောရှက်သည်ပေရိုတီအမျိုးရေမွန်ဤသားရေခတ်နှင့်ဘာနာတို့သည်ဣရှဘောရှက်အိမ်သို့သွား၍မွန်းတက်အချိန်၌ရောက်၏ထိုအချိန်၌ဣရှဘောရှက်သည်အိတ်တက်၏အငယ်၆မှ၁၂ထိုညီကိုရေခတ်နှင့်ဘာနာတို့သည်စပားကိုထုတ်ဟန်ဆောင်၍အိမ်အလယ်သို့ဝင်ပြေးလေအိတ်ခမ်းသည်အိယာဘောမှအိလျက်နေသောဣရှဘောရှေ၏ဝန်းကိုထိုး၍တတ်သည်ဖြင့်ဥကောင်းကိုဖြတ်ယူပြီးမှတညာလုံးလွင်ပြင်လမ်းဖြင့်ပြေး၍လွတ်ကြ၏ဣရှဘောရှေ၏ဥကောင်းကိုဟေဗျုံမြို့ဒါဝိဒ်ထံတော်သို့ဆောင်ခဲ့၍ကိုရော့အသက်ကိုရှာသောကိုရော့ယန်သူရှောလူဤသားဣရှဘောရှေ၏ဥကောင်းကိုကြည့်ရှုတော်မူပါကျွန်တော်တခင်အရှင်မင်းကြီးခံရတော်မူသောအပြစ်ကိုဒါဝရဖျားသည်ရှောလူ၌၎င်းသူ၏အမျိုးအနွယ်၌၎င်းယနေ့ဆက်ပေးတော်မူပြီဟုအထံတော်တွင်ရှောက်ဆိုသောဒါဝိဒ်ကငါအသက်ကိုဘေးဥပအပေါင်းတို့မှရွေးတော်မူသောဒါဝရဖျားအသက်ရှင်တော်မူသည့်အတိုင်းအရင်တကားလူတယောက်တည်းလာ၍ဝမ်းမြောက်စရာသတင်းကိုပြောမိအကြံရှိလျင်ရှောလူသေးပါပြီဟုငါအားကြားပြောသောအခါထိုသတင်းကိုပြောသောကြောင့်စုကိုရမည်ဟုထင်သောထိုသူကိုဇီးကလတ်မြို့၌ငါကင်ဆွဲ၍တတ်၏ထိုမြမကလူချိုးတို့သည်ဖြောက်မှတ်သောသူကိုသူ၏အိမ်အတွင်အိယာပေါ်မှတတ်လျင်တာ၍ပြုတ်တင့်သည်မဟုတ်လောယခုပင်သူ၏အသွေးကိုတင်တို့၌ငါတောင်း၍တင်တို့ကိုမြေကြီးပေါ်ကပယ်ရှားတင့်သည်မဟုတ်လောဟုဘေရောတိအမျိုးရေမွန်ဤသားရေခတ်နှင့်ဤဘာနာအားဆိုပြီးလင်လူလင်တို့ကိုမိန့်တော်မူ၍ထိုသူနှစ်ယောက်ကိုတတ်ကြ၏လက်ခြေတို့ကိုဖြတ်၍ဟေဗျုံရေကန်နားမှဆွဲထားကြ၏ဣရှဘောရှေ၏ဥကောင်းကိုကားယူ၍ဟေဗျုံမြို့တွင်အာဗနာတင်းကြိုက်၌တင်းကြိုကြ၏